ဘင်္ဂလားဒေ့ရှ်နိုင်ငံမှာအလုပ်ကိုင်တဲ့ပတ်သက်ပြီးအစိုးရကပမာဏဆန့်တတ်တာကိုမလိုလားတဲ့ကျောင်းသားဦးဆောင်နဲ့ဒီသတင်းပတ်သက်ဆန္ဒပြပွဲတွေကိုချိန်မုံရပါနဲ့လူပေါင်း114ဦးနဲ့မနေ့တည်ဆုံးခဲ့ရတဲ့နောက်စနေနေ့မှာတော့နှစ်ရက်ညမထွက်ရအမယ့်ထောက်ပြန်လိုက်ပါတယ်စနေနေ့မှာဓာတ်ကမ်းမြို့တော်လမ်းမာပေါ်မှာလူသူရှင်းနေပြီးစစ်သားတွေကင်းလှန့်နေတာကိုတွေ့ရပါတယ်ဆေးရုံကအချက်လက်တွေအရစနေနေ့မှာလည်းဒက္ခကဆန္ဒပြရဘို့အချက်ကြကြတဲ့နေရာတချို့မှာအရိယုံနဲ့ဂျိုချားဂျိုချားဖြစ်ပွားပြီးတေဆုံးရသူက၄ဦးတည်းမနည်းရှိရပါတယ်။ရဲတွေကလည်းညမထွက်အမိန့်ကိုအားဖြည့်နေတဲ့နဲ့လမ်းပြေပေါ်မှာအတားအဆီးတွေကိုချထားတာပါ။ဝန်ကြီးချုပ်ရှိခ်ဟာစီနာအစိုးရကတနင်္ဂနွေနဲ့တနင်္လာနေ့တွေကိုလူလူအားလိုက်ရက်တွေဖြစ်နေကြညာပြီးအရေးပေါ်ဝန်ဆောင်မှုအတွက်သာတော်လာခွင့်ပြုထားပါတယ်။တန်ကတူရီကောလိပ်တွေကတော့ဇူလိုင်18ရက်ဗုဒ္ဓဖူးနေ့ကလေးကပိတ်ထားတာပါ။ပါကစ္စတန်နိုင်ငံကလည်းလွတ်လပ်ခွင့်ခွဲထွက်ဖို့အတွက်တိုက်ပွဲဝင်ခဲ့သူတွေရဲ့မိသားစုဝင်တွေကိုအစိုးရအလုပ်ကိုင်မှာရာခိုင်နှုန်း30နေရာပေးဖို့အတွက်ထန်ထားတာပါဝင်အလုပ်ကိုင်အတွက်ပမာဏကန့်တတ်တာအပေါ်မှာចောင်းသားတွေကဒေါသထွက်ခဲ့ရတာနဲ့နိုင်ငံတလွှာဆန္ဒပြမှုတွေဖြစ်ပွားလာခဲ့တာဖြစ်ပါတယ်။ဖာစီနာဆွေကဒီကန့်တတ်မှုစနစ်ကို2018ခရဲကပြင်ပြထားတာဖြစ်ပြီးပြီးခဲ့တဲ့လကမှာတရားရုံးကကြားနာဖို့အတွက်ပြန်ပြီးတော့လက်ခံခဲ့တာဖြစ်ပါတယ်။